အင်္ဂါနေ့ကကျင်းပခဲ့တဲ့ Maryland, Virginia နဲ့ Washington DC ကသမ္မတလောင်းအကြိုရွေးချယ်ပွဲတွေမှာနိုင်ရလိုက်တဲ့အတွက် Democratic Party ကသမ္မတကိုယ်စားလှယ်လောင်းအထက်လွှတ်တော်မှ Barack Obama အတွက်အဓိကကျတဲ့အရှိန်ကိုတခုရသွားပါပြီ။အထက်လွှတ်တော်မှ Hillary Clinton နဲ့သူတင်ကိုတင်ရှိနေစေဖြစ်ပေမဲ့ဒါမဲ့အင်္ဂါနေ့မှာကျင်းပမယ့် Wisconsin ပြည်နယ်နဲ့ Hawaii ပြည်နယ်အကြိုရွေးချယ်ပွဲတွေမှာအနိုင်ရမယ့်အလားအလာများနေတာကြောင့်သူရထားတဲ့ကိုယ်စားလှယ်မဲ့အရေးအတွက်ထပ်တိုးလာဖို့ရှိတယ်လို့ VOA သတင်းတော်ဂျင်မလုံးကသတင်းဆောင်မှပေးပို့ထားပါတယ်။Virginia နဲ့ Maryland ပြည်နယ်တွေမှာမဲအရေအတွက်ရဲ့64ရာခိုင်နှုန်း62ရာခိုင်နှုန်းတွေနဲ့အသီးသီးအနိုင်ရခဲ့တာကြောင့် Obama ရဲ့အင်ကာနေအောင်မြင်မှုတွေပေါ်ကျွမ်းကျင်သူတွေအံ့အားသင့်ခဲ့ကြရပါတယ်။အာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့အခိုင်အမာထောက်ခံမှုကို Obama ရခဲ့တယ်လို့အပြောင်းအလဲကိုအာသာငန်းငန်းတောင်းတနေတဲ့ဒီလိုမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုလည်းရခဲ့တာပါ
I want to see change in the world and I'm thinking that this primary here can bring about some change.
ကဘာမှာအပြောင်းအလဲကိုကျွန်တော်မြင်ကျင်နေတာပါ။ဒီအကျိုးရွေးချယ်ပွဲတွေဟာအပြောင်းအလဲကိုဖော်ဆောင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။အထူးသဖြင့်တော့အီရန်နဲ့ဂျမားကြီးစောင့်ရှောက်မှုလို့ကိစ္စမျိုးတွေပေါ်ပြား
။အခုဆိုရင်အိုဘားမားဟာအကျိုးရွေးချယ်ပွဲ၈ခုဆက်တိုက်ကလင်တန်ကိုအနိုင်ရခဲ့ပါပြီ။ဒါ့အပြင်အင်ကာနေ့ကျင်းပမယ်ဝစ္စကွန်ဆင်ပရိုင်မရီအကျိုးရွေးချယ်ပွဲနဲ့ဟာဝိုင်ယီကော့ကတ်စ်အကျိုးရွေးချယ်ပွဲတွေမှာအနိုင်ရမှုတွေနဲ့အတူတားဆီးလို့မရတဲ့အရှိန်အဟုန်ကိုတည်ဆောက်နိုင်မှုမျှော်လင့်နေပါတယ်
။ It's about whether we're looking backwards or whether we're marching forward. And when I'm the Democratic nominee,
ဒါဟာကျွန်တော်တို့တွေနောက်ကျောင်းပြန်ကြည့်မလားရှေ့ကိုချီတက်မလားဆိုတာပါ။ကျွန်တော်သာ Democratic Party ရဲ့သမ္မတလောင်းဖြစ်ခဲ့ရင်နိုဝင်ဘာလရွေးကောက်ပွဲမှာဒီနှစ်ခုအကြာကျွန်တော်တို့ရွေးချယ်ကြရပါမယ်
။ Clinton အနေနဲ့မတ်လ၄ရက်နေ့မှာကျင်းပမယ်Texas နဲ့ Ohio ပြည်နယ်ရွေးချယ်ပွဲတွေမှာအနိုင်ရအောင်လုပ်ပြီး Obama ရဲ့အရှိန်အဟုန်ကိုတားဆီးရမယ်လို့နိုင်ငံရေးလေလံသုံးသပ်သူတွေကပြောကြပါတယ်။ပုံမူတာလွန်နဲ့စုဖွဲ့မှုအင်အားနဲ့ပိုးပြီးလူသိများထင်ရှားတဲ့အချက်တွေကြောင့် Clinton ဟာပြည်နယ်ကြီးတွေမှာ Obama ထက်အခြေအနေပိုကောင်းခဲ့ပါတယ်။ Obama ရဲ့အပြောင်းအလဲခေါ်ဆိုတဲ့ကိုသူ့ရဲ့အတွေ့အကြုံကြွယ်ဝမှုနဲ့ Texas ပြည်နယ်မဲဆွယ်စည်းရုံးပွဲတွေမှာ Clinton ကဆက်ပြီးတော့အလေးနက်ထားတုံ့ပြန်သွားပါလိမ့်မယ်။
I am a problem solver. I believe that we need a president starting on day 1.
ကျမကပြဿနာဖြေရှင်းသူပါ။သမ္မတအဖြစ်စပြီးတော့တာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့မှာကတည်းကအင်ကြီးလက်ပင်ပြီးတော့အလုပ်စားလုပ်နိုင်မယ့်သမ္မတမျိုးကိုကျမတို့လိုအပ်နေတယ်လို့ကျမယုံကြည်ပါတယ်
။ Obama အခုရင်ဆန်ရမယ့်စိန်ခေါ်မှုကတော့ Ohio, Texas နဲ့ Pennsylvania ပြည်နယ်တွေကလာမယ့်ရွေးချယ်ပွဲတွေမှာအမျိုးသမီးမဲတွေ Hispanic လူမျိုးတွေရဲ့မဲတွေအလုသမားလူဒန်းစားရဲ့မဲတွေပိုးပြီးများများရအောင်လုပ်ဖို့ပါကိုယ်စားလှယ်မဲအရေးအတွက်ကိုရရှိတဲ့ဆန္ဒမဲအရေးအတွက်ရအချိုးကျခွဲဝေတဲ့ဒီမိုကရက်တစ်ပါတီရဲ့စီမင်းစည်းကမ်းကြောင့်တိတ်မကြခင်မှာကိုယ်စားလှယ်လောင်းတယောက်ယောက်ကအပြတ်အသတ်အနိုင်ရဖို့ဆိုတာခက်ခဲပါလိမ့်မယ် primary ဒါမှမဟုတ် caucus အကြိုရွေးချယ်ပွဲတစ်ခုခုမှာရှုံးသွားတယ်ဆိုပေမဲ့ကိုယ်စားလှယ်မဲအရေးအတွက်အချိုးကျရတဲ့နီလန်းကိုဒီမိုကရက်တစ်ပါတီကအသုံးပြုပါတယ် republican party ကတော့နိုင်သူအားလုံးယူဇရန်နီလန်းကိုအသုံးပြုပါတယ်။နောက်ဆုံးထွက်လာတဲ့ခန့်မှန်းကိုယ်စားလှယ်မဲအရေးအတွက်မှာအိုဘားမားကနည်းနည်းတာနေပါတယ်။ကိုယ်စားလှယ်လောင်းနှစ်ယောက်စလုံးဟာကိုယ်စားလှယ်မဲအရေးအတွက်ကျန်းမြင့်1200ပတ်ဝန်းကျင်စီရထားကြပါတယ်။စုစုပေါင်းကိုယ်စားလှယ်မဲ2025မဲရတဲ့ကိုယ်စားလှယ်ဟာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာမှာပါ။ Republican Party ဘက်မှာတော့ Maryland, Virginia နဲ့ Washington DC တို့မှာအနိုင်ရလိုက်တဲ့အထက်လွှတ်တော်အမတ် John McCain ကပါတီရဲ့သမ္မတလောင်းဖြစ်ဖို့ပိုးပြီးနှီးသွားပါပြီ။နောက်ဆုံးခန့်မှန်းချက်အရမက်ကိန်းဟာကိုယ်စားလှယ်မဲအရေးအတွက်800ကျော်ရနေပြီး Republican Party ရဲ့သမ္မတလောင်းဖြစ်ဖို့လိုအပ်တဲ့ကိုယ်စားလှယ်မဲအရေးအတွက်ကတော့1190မဲဖြစ်ပါတယ်ခင်ဗျာ။